နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့အမှုပညာရှင်တွေဒီနေ့ရန်ကုန်မြို့မြမငင်းငယ်စင်တာ MBC မှာတွေ့ဆုံခဲ့ရမှာ Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းထောက်၄ယောက်ကိုနှိရှေထောင်နှံတွေချမှတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့သတင်းမီဒီယာသမားတွေကမီဒီယာဖိနှိပ်မှုရက်ဆိုတဲ့စာတမ်းပါတယ်တီရှပ်အင်ဂျီတွေဝစ်ဆင်ပြီးဆန္ဒပြခဲ့ကြပါတယ်သတင်းမီဒီယာသမားတွေကမီဒီယာဖိနှိပ်မှုရက်ဆိုတဲ့စာတမ်းပါတယ်တီရှပ်အင်ဂျီတွေစင်တူဝစ်ဆင်ပြီးမြမငင်းငယ်စင်တာတွေကိုဝင်ရောက်ဖို့စူးစမ်းခဲ့ပေမဲ့ကမာရွတ်မြို့နယ်ရက်စကန်မှုကဝင်ခွင့်မပေးခဲ့ပါဘူးကမာရွတ်မြို့နယ်ရက်စကန်မှုမမောင်ဦးကအဲ့ဒီတီရှပ်အင်ဂျီတွေကိုလဲလိုက်ရင် MPC တဲကိုပေးဝင်မယ်လို့အခုလိုပြောပါတယ်
ဒါလိုရလို့ရှိရင်ကျွန်တော်တို့ကဒါဥပဒေထုတ်တော်မပါဘူး။ဒါလိုရတယ်လိုရလို့ကျွန်တော်တို့ကဒီနေရာမှာကျွန်တော်တို့ဒါရှင်းပြတာပါ
။ဆိုင်းသွားလိုက်လိုက်ပါ
။ဆိုင်းကြီးသွားလိုက်လိုက်ပါကျွန်တော်ပေးပါပ
ါ။
ပေးဝင်ပါပါ။မပေးမဝင်ဘူးလို့မပြောဘူး။ကျွန်တော်တို့ကပေးဝင်ဘူးလို့တရင်ဟိုဟိုတရင်ယူတဲ့ခွက်နဲ့ပေးဝင်ဘူးလို့ပြောတာမဟုတ်ဘူး။တီးရှပ်နဲ့ကိုကျွန်တော်ပေးဝင်ဘူးသွားလိုက်လိုက်ပါ
။မြန်မာဂျာနယ်လစ်ကွန်ရက် MJN ကလူမှုဆက်သွယ်ရေးတာဝန်ခံမတ်ရွှေမုံကကမာရွတ်မြို့နယ်စကမ်မှုက MPC ရုံးငန်းရှိရာရွှေလီလမ်းထဲကိုပေးမဝင်တာကြောင့်ဦးဝိဆာရလမ်းပေါ်မှာကင်မရာတွေကိုပလက်ဖောင်းပေါ်ချပြီးအတန်တိတ်ဆန္ဒပြကြတယ်လို့ပြောပါတယ်
အနာရှိတဲ့လူကကျွန်တော်အမိန့်ထုတ်တယ်ပေးမဝင်ကျွန်တော်တို့ကလက်နဲ့ရှိတယ်ကျွန်တော်လက်နဲ့မှမရှိတာဒါပေမဲ့ကျွန်မတို့ကတော့သတင်းမီဒီယာသမားဆိုတာကတော့ဘာပဲဖြစ်ဖြစ်ကျွန်မတို့ကောင်းကောင်းမပြောပြရတယ်သူတို့ကလုံးဝကျွန်တော်တို့တေးချာရှင်းပြတယ်ရှင်းပြတဲ့ဆုံးမှမှမရတဲ့အတွက်ကျွန်မတို့ပေးမဝင်တယ်မဝင်ပါဘူးကျွန်မတို့ပါဇက်တွေကိုလည်းသတင်းမေးဖို့ silent လုပ်ပလိုက်တယ်ကျွန်မတို့ရဲ့ကင်မရာတွေ recorder တွေအကုန်လုံး silent လုပ်ပလိုက်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့အပတ်စဉ်ထုတ် Unity Channel မှာအခွေခရယ်ပေါ့မြို့နယ်ကလျှို့ဝှက်ဓာတုလက်နဲ့ဆက်ယုံဆိုပြီးဖော်ပြခဲ့တာကြောင့် Unity Channel ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတော်လေးဦးကိုနိုင်ငံတော်လျှို့ဝှက်ပေါက်ကြားမှုနဲ့ဖမ်းဆီးခဲ့ပြီးဇူလိုင်လ10ရက်နေ့မှာအခောက်ကူခရယ်တရားရုံးကအလုံကျန်းတဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့ပါတယ်။ဒီနေ့ဆန္ဒပြပွဲမှာပါဝင်တဲ့သတင်းတော်တူဖြစ်သူဦးမြင့်သိန်းကသတင်းသမားတွေဟာအစိုးရကိုပုတ်ခတ်ဝေဖန်နေတာမဟုတ်ကြောင်းအစိုးရနဲ့ပြည်သူအကြားမှာနားလည်မှုလွဲမနေတာတွေကိုတဏမန်ဆန်ဆန်ကူညီဆောင်ရွက်ပေးနေတာဖြစ်တဲ့အတွက်သတင်းသမားတွေကိုရန်သူလို့မမြင်သင့်ကြောင်းပြောပါတယ်။
အများပြည်သူသိရှိခွင့်ရှိတဲ့သတင်းတွေကိုကျွန်တော်တို့ကဖော်ပြရေးသားနေကြတာကျွန်တော်တို့ကိုကြိုးတွေမပါပါဘူးကျွန်တော်တို့ကိုကြိုးတွေမပါတော့နိုင်ငံတော်အစိုးရနဲ့ပြည်သူတွေရဲ့ကြားမှာကျွန်တော်တို့ကတန်တမာအဖြစ်နဲ့လှုပ်ဆောင်နေတဲ့သတင်းတောက်တွေကိုဖိနှိပ်မှုတွေကများလာတဲ့ပုံမှာကျွန်တော်တို့မခံရနိုင်တဲ့အနေအထားဖြစ်ပြီးတော့ကျွန်တော်အခုလိုနှုတ်ပိတ်ပြီးတော့ကျွန်တော်နေကြတာပါခင်ဗျာ
နိုင်ငံတော်လျှို့ဝှက်ပေါက်ကြားမှုဥပဒေနဲ့ Unity Channel အမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ယောက်ကိုထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်ကန့်ကွက်တဲ့အိတ်ဖွင့်ပေးစာကိုမြန်မာ Channel ကွန်ရက် MJN မြန်မာနိုင်ငံသတင်းစာဆရာများအသင်း MJA နဲ့မြန်မာနိုင်ငံသတင်းစာဆရာများတက်မက MJU တို့ကနိုင်ငံတော်သမ္မတထံဒီနေ့ပေးပို့သွားမှာဖြစ်တယ်လို့သိရပါတယ်မြန်မာ Times Channel သတင်းတောက်ကိုဝါလုံးကမီဒီယာသမားတွေရဲ့သတင်းရပိုင်ခွင့်ကိုအခုလိုဖိနှိပ်ကန့်သတ်နေတာရင်းစစ်ဆိုးရလက်ထက်ကကျင့်သုံးခဲ့တဲ့အပြုအမူတွေဟာအပြောင်းလဲသေးဘူးဆိုတာကိုပြသလိုက်တာပဲလို့အခုလိုပြောပါတယ်
အစိုးရပေါ့နော်ဒီအရင်တုန်းကအတိုင်းပဲဘာမှမပြောင်းလဲသေးဘူးဒီချိန်မှာအခုချိန်မှာပေါ့လေဒီ journalist တွေကိုထောင်နှံကြီးကြီးချလိုက်တယ်ပေါ့နောက်တစ်ချိန်မှာလည်းပဲဒီ media သတင်းစာတိုက်တွေကိုပိတ်ဖို့လဲသူတို့လက်တွန်းမှာမဟုတ်သလိုဒီပြည်သူတွေရဲ့သိပိုင်ခွင့်ဖြစ်တဲ့ဒီသတင်းလွတ်လပ်စွာသိပိုင်ခွင့်ကိုလည်းဟလာဟိုပိတ်ပင်တားဆီးဖို့အတွက်သူတို့ဘလို့မှဝန်လေးမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဒီနေ့တစ်ချိန်ထဲမှာပဲမြေသိန်းခံရတဲ့မြေချောင်းကန်သားတွေကမြေသိန်းခံရသူတွေအရေးဖြစ်ရှင်းပေးဖို့ဥပဒေစာရလမ်းပေါ်မှာသမ္မတဦးသိန်းစိန်ကိုဆန္ဒပြတောင်းဆိုကြပါတယ်ခင်ဗျာ